American တရားစုမှာဗိုလ်တဖူးတွေကကိုရိုနာဗိုင်းရပ်စ်ရောဂါနဲ့သေဆုံးရသူ1500လောက်ဖြစ်သွားခဲ့ပါတယ်။ဒါမေလကစပြီးတရက်တွင်းသေဆုံးရသူအများဆုံးဖြစ်ပါတယ်။ဒီကာယောဂါစတင်ဖြစ်ပွားချိန်ကစပြီး American မှာဒီယောဂါနဲ့သေဆုံးရသူစုစုပေါင်း 36,000 ကျော်နေပါပြီ။အခုဗိုလ်တဖူးနဲ့ဆင်းကိုကြည့်ရင် American နိုင်ငံမှာတရက်နှစ်ပတ်ဆက်တိုက်တရက်ကို COVID-19 နဲ့သေဆုံးရသူ 1,000 ကျော်ဖြန့်လျက်ရှိနေတာပါ။ဒီယောဂါကူးစက်ခံရသူကလည်း 5% တန်းကျော်နေပြီးအမေရိကန်နိုင်ငံဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူနဲ့သေဆုံးသူအများဆုံးဖြစ်နေခြင်းပါပဲ။ဆေးရုံတွေအတွက် COVID-19 ဆိုင်ရာအချက်လက်တွေ၊သတင်းပေးပို့ရေးဆိုင်ရာစီးနင်းအသစ်တွေထွက်လာတဲ့အတွက်လူလူကျန်းမာရေးဆိုင်ရာအကြံပေးတွေကစိုးရိမ်နေကြပါတယ်။ဆေးရုံတွေအနေနဲ့အချက်လက်တွေကို CDC ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဗဟိုဌာနကိုပေးပို့မယ်အစားကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနကကြီးကြပ်တဲ့အချက်လက်စုဆောင်းတဲ့ဌာနတွေကိုပေးပို့ဖို့ Trump အစိုးရအဖွဲ့ကညွှန်ကြားခဲ့တာပါ။ဒီကြံပေးကော်မတီဌာနရဲ့လက်ရှိနဲ့အရင်အဖွဲ့ဝင်ဟောင်း 3,000 လောက်ကပြီးခဲ့တဲ့လတည်းမှာပဲကျန်းမာရေးနဲ့လူသားအရင်းနဲ့ဝန်ကြီး Alex Azarzi စာရေးသားပေးပို့ပြီးဆေးရုံတွေအနေနဲ့ဒီယောဂဆရာမြင့်စင်သတင်းပို့ဖို့လိုအပ်ချက်တွေပြည့်မီအောင်ဘယ်လိုလုပ်ရမလဲဆိုတာဆုံးဖြတ်ဖို့အခက်တွေ့နေကြောင်းပြောကြားခဲ့ကြတာပါ